အခုဆက်ပြီးသိပ္ပံရဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီ။ကျမခင်ဦးတက်ပါ။2020ရဲ့မှာအင်္ဂါကျုပ်စူးစမ်းမှုအပအဝင်အာကာသနည်းပညာတွေ AI နည်းပညာတွေတိုးတက်မှုရှိတဲ့အပြင်ဒီကမ္ဘာလုံးခံစားနေရတဲ့ကိုရိုနာဗိုင်းရပ်စ်အတွက်အချိန်တိုအတွင်းမှာပဲကာဝယ်ဆေးထုတ်နိုင်တဲ့ဆေးဘက်ဆိုင်ရာထူးခြားတဲ့အောင်မြင်မှုတွေပါရှိခဲ့တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာဒဝိဒါကပြောပါတယ်
ဒီကယောဂကာကွယ်မှုအတွက်ကိုသိဥစေတနာကအတင်းဆိုင်ပြင်းပြီးလုပ်ကြပါတယ်ဒါတကဘာအဝမ်းမှာပဲကိုရီးယားမှာကိုဂျပန်မှာကိုအိန္ဒိယမှာအဒီနိုင်ငံမှာအင်္ဂလန်မှာအဲ့လိုဝိုင်းပြီးလုပ်ကြပါတယ်ဒီကာကွယ်ဆေးထုတ်မှုအတွက်ကိုလုပ်တဲ့အထက်မှာအဓိက3-4မျိုးလောက်ရှိပါတယ်အဲ့အထက်ကတနည်းအားဗေဒမျိုးယိုးဆဲလ်ကိုပြောင်းလဲပြီးအန်တီဘော်ဒီတွေအများကြီးထုတ်လာဖို့အတွက်ကိုလုပ်တဲ့ဟာအိန္ဒိကဟိုတဲ့ဓာတုပေဒါလိုကိုသိရပြီးအမေရိကန်နိုင်ငံနဲ့ပြင်သစ်နိုင်ငံအမျိုးသမီးတို့ထင်ရောက်သူတို့စတွေ့တဲ့ကက်စပါမျိုးဗီဇာတိဖြတ်မှုပေါ့နော် gene editing နဲ့ပတ်သက်တဲ့ဟာကိုအောင်မြင်မှုကိုသူတို့ global ဆုပေးလိုက်ပါအဲ့ဒီဟာအခြေခံပြီးတော့အဲ့ဒီဗီဇာတိဖြတ်မှုနဲ့ virus ပေါ့နော်မျိုးဗီဇာ DNA ကိုပုံစံတစ်မျိုးတွင်းပေးလိုက်တယ် covid virus ရဲ့ပုံစံအတိုင်းအတိအကျကိုရှာနိုင်တဲ့ mRNA ပေါ့နော်သူ့ရဲ့ DNA ရဲ့မိတ်ဖက်ဖြစ်တဲ့ ribonucleic acid အဲ့ဒီဟာကိုဒီဇိုင်းလုပ်ပြီးတော့ထည့်ပေးလိုက်တာထည့်ပေးလိုက်ပြီးတော့မှတော့ရှာပြီးတော့မှဖြတ်ပေးတယ်အဲကိုကံအားကောင်းလို့ပြီး COVID-19 သူ့တိစနာနဲ့ပတ်သက်တဲ့ဟာမှာတိုးတက်မှုတစ်ခုပါဒါတကယ်ကိုအောင်မြင်မှုလို့ပြောနိုင်ပါတယ
်ဒီမျိုးပေစားတိချက်တဲ့နည်းပညာတစ်ကြောင်ယောဂပိုးကာဝယ်ဆေးထုတ်ရမှာအရင်လိုနှိမ့်နဲ့ချီးပြီးမကြတော့ဘဲတနည်းမသိခင်မှာထုံနိုင်ကြတာဖြစ်ပါတယ်။ဒါအပြင်ဗီဇဆဲလ်ကိုခန္ဓာကိုယ်ပြင်ပမှာပွားယူနိုင်တဲ့နည်းကိကြတာလေးထူကြရဲလို့ပြောပါတယ်
။ဇီဝသုတေသနအောင်မြင်မှုတွေအများကြီးရှိပါတယ်။ဥပမာအဖြစ်လူရဲ့ကိုယ်အတွင်းမှာမဟုတ်ဖဲနဲ့ဗီဇဆဲလ်ကိုအပြင်မှာပွားယူလို့ရတဲ့သုတေသနကိုဒီနှစ်အောင်မြင်စွာလုပ်လို့ရပါတယ်။များသောအားဖြင့်တက်ရှိဆဲလ်တွေထဲမှာတက်ရှိခန္ဓာကိုယ်ထဲမှာသူကပွားယူပါပဲအခုကပြင်မှာဓာတုပေဒနီးအရာပေါ်ပြီးတော့မှပွားယူတဲ့နီးကိုသူတို့စတွေ့ပါတယ်ဒါအောင်မြင်မှုကြီးတစ်ခုလို့ဆိုနိုင်ပါတယ
်မျက်စိနဲ့ပတ်သက်တဲ့တီထွင်မှုနည်းပညာတွေထဲမှာတော့ထူးထူးခြားခြားအောင်မြင်မှုတစ်ခုရှိပါတယ
်မွေးကလေးကမျက်လုံးကွယ်နေတဲ့လူတွေအတွက်ကိုသူတေသနာလည်းပါပါတယ်ဗကတိမျက်လုံးကလုံးဝမမြင်ရတော့ဘူးအဲ့တော့သူကမျက်မှန်တက်လိုက်ရတယ်မျက်မှန်မှာကိုနိုင်ကူကသူကကင်မရာလိုဟာမျိုးလေးတက်ပေးထားပြီးတော့မှအဲ့ဒီကင်မရာကနေမြင်လွှားနေပြီးတော့အုံနောက်ထဲကိုတရားစစ်ကလေးတွေနဲ့သွားပြီးတော့စကင်နူလေးလုပ်တဲ့ဟာမျိုးလိုပဲမျက်မှန်ကင်မရာကနေရိုက်လိုက်တဲ့ရုပ်စွာကိုတရားစစ်တပ်ပြောင်းပြီးအုံနောက်ထဲမှာမျက်လုံးရုပ်တဘာဝကိုမြင်ရတဲ့ဒီမျက်ကြည်ဓာတ်ကိုသွားပြီးတော့နှိုးဆွပြီးတော့မှပုံရိပ်မြင်အောင်လုပ်လို့ရပါပြီအဲ့ဒါဒီအရေးကြီးတဲ့အောက်ပြင်မျိုးတစ်ခုပါနောက်ဆုံးသူတေသနာလုပ်တဲ့အချိန်မှာမျက်ကမှန်နေအဝေးရောအနီးရောသူဟာသူအလိုလိုအကြက်လုပ်ပေးပြီးမှန်ဘလူးအားကိုချဲ့လိုက်ကျော်လိုက်လုပ်လို့ရတဲ့ဟာအတားပေါ်လာပြီအဒီရဲ့ပုံပြီးစိတ်ဝင်စားဖို့ကောင်းတာဘင်းကုန်းပြောနေတဲ့အခါကျလို့ဘင်းကုန်းပြောတဲ့သူကဒီလိုအောက်ကိုကြည့်နေမဲ့အစအဲ့ဒီမျက်ကမှန်မှာကွန်ပျူတာစကရင်လိုဟာမျိုးအလိုလိုပေါ်လာမယ်ကိုပြောချင်တဲ့စလုံးလေးတွေကိုပတ်ထားတဲ့ဟာလေးတွေပါအကုန်ပေါ်လာတယ်။အဲ့တော့ double vision လို့ဖြစ်သွား။အဲ့တော့မျက်ကမှန်မှာအစွာလေးအများကြီးထည့်ပြီးပြောနေတဲ့လူကိုလည်းမြင်နေရတဲ့အချိန်မှာပဲအမိန်ကုန်းပြောနေတဲ့လူကပဲသူပြောချင်တဲ့အကြောင်းအရာတွေကိုလည်းဒီမျက်လုံးပေါ်မှာအလိုလိုပေါ်လာအောင်လုပ်ပေးလို့ရတဲ့နည်းပညာ
2020အတွင်းထူးခြားတဲ့တည်ခွင့်မှုနောက်တစ်ခုကတော့ဇီဝအတ္ထိထုတ်ဝင်ခဲ့တာပါ
သိပညာမှာခွဲစိတ်ကုသတဲ့အခါဒဏ်ရာရတဲ့အခါအသားကိုပြန်ချုပ်ရတယ်။ရင်းပြီးနဲ့ချုပ်တာ၊ကော်ကတ်တာတို့ဘာလို့လဲ။အသားကိုပြန်စီအောင်လို့။အခုသူတို့လူရဲ့အရေးကြားအရေးခွန်ဟာကြဲလျာနေပြီးတော့မှသူကအချီတစ်မျိုးထုတ်လိုက်တဲ့လူခန္ဓာကိုအစိတ်ပိုင်းကနေထုတ်တဲ့အရေးခွန်နဲ့ထုတ်တဲ့အချီဖြစ်တဲ့အတွက်ပြန်ချုပ်လိုက်တဲ့အခါဟိုအနာကျက်တာမြန်ပါတယ်။အဲဒါက biological yarn လို့ခေါ်တယ်။ဇီဝအချီအဲ့ဒါကိုဒီနှစ်ထဲမှာထွင်တာ
နောက်အောင်မြင်မှုတစ်ခုကတော့ဇီနိုဘော့ဆိုခေါ်တဲ့တက်ရှိဆဲလ်ကိုဖန်တီးနိုင်တာပ
ါတက်ရှိဆဲလ်လို့ခေါ်ရမှာပေါ့နော်ဟိုဇီဝနဲ့လုပ်ထားတဲ့ဇီနိုဘော့လို့ခေါ်ပါတယ်ဇီနိုဘော့ကပါလဲဆိုလို့ရှိရင်ရိုးရိုးဆဲလ်မဟုတ်တော့ဘဲနဲ့သူကဆဲလ်တွေကိုကိုလိုချင်တဲ့ဒီဇိုင်းနဲ့ပုံစံရအောင်လုပ်ပြီးတဲ့အခါဒီဆဲလ်ကပဲ မလိုအပ်တဲ့ပစ္စည်းကိုဖယ်ပေးဖို့လိုအပ်တဲ့ပစ္စည်းကိုဓာတုသဘောအရာပြောင်းလဲမှုအဲ့ဒါကိုထည့်ပေးဖို့အတွက်ကိုသူတို့ဒီဇိုင်းလုပ်ပါတယ်အဲ့တော့သူတို့ဘယ်လိုလုပ်ရလဲဆိုလို့ရှိရင်ဒီ super computer ပေါ့နော်ရိုးကျွန်တော်တို့ computer နဲ့မဟုတ်ဘူးတစ်စက္ကန့်အချိန်ပေါင်းတန်ပေါင်းသိန်းပေါင်းဂရေပေါင်းမြောက်များစွာ instruction တို့တွက်ချက်နိုင်တဲ့စက်နဲ့သူတို့ model ပေါ့နော် design လုပ်ပါတယ် cell အမျိုးစုံသူတို့ထွင်ကြည့်တယ်လုပ်ပြီးတော့မှသူတို့စေးကူခိုင်းလိုက်တယ်ရှာခိုင်းလိုက်တယ်အာဖရိကတိုင်းမှာရှိတဲ့ part မျိုးရဲ့ cell ကို design လုပ်ပြီးတော့မှသုတေသနလုပ်တာပါအဲ့တော့သုတေသနအောင်မြင်မှုကနောက်တစ်ချိန်မှာပါပါလာမလဲဆိုလို့ရှိရင်အတုံးကြတာလေအများကြီးပါပဲအနုမြူဓာတ်ရောင်ချီဖြစ်နေတဲ့နေရာဘယ်နေရာမှာလဲဒီ cell တွေကိုမွေးပြီးတော့မှရှာခိုင်းလိုက်လို့ရတဲ့ဟာတနည်းသူတို့စဉ်းစားတာပေါ့နော်အဲဒါချက်ချင်းအတုံးကြလို့အတုံးပြလို့ရမှာနောက်ဒီသမုဒ္ဒရာတွေထဲမှာရှိတဲ့ plastic အပိုင်းအစတွေအဲ plastic အပိုင်းအစတွေကသမုဒ္ဒရာအပြင်ကြီးတစ်ခုလုံးဆိုတော့တိတ်များလွန်အားကြီးတဲ့အခါကျတော့ဒီအပိုက်တွေကိုရှင်းဖို့အတွက်ခုန cell တွေကိုအများကြီးကိုမွေးထုတ်လိုက်ပြီးပြင်လေပေါ်မှာဖြန့်ကြည့်လိုက်မယ်ကြည့်ပြီးတော့မှသူကမိုက်ခရိုပလတ်စတစ်လို့ဒီအမိုက်တွေကိုတင်ပြမဲ့နီးအစားလုပ်ကိုကြိုးစားနေပါတယ်။နောက်ခုကျွန်တော်တို့သွေးကြောပိတ်တယ်ဆိုလို့ရှိရင်ဒီသွေးကြောတွေကိုဇီနိုဘော့စိတ်ရုပ်ကလေးကိုထည့်ပေးလိုက်။သွေးကြောပိတ်နေတဲ့နေရာရောက်လို့ရှိရင်ပိတ်နေတဲ့သွေးကြောအစီကိုသူတဖြည်းဖြည်းဖယ်ယူမယ်ဆိုပြီးတော့အဲ့ဒီနီးကိုသူတို့သူတည်သနာလုပ်နေပါပြီခင်ဗျ။
နောက်တစ်ခုကလူရဲ့ခန္ဓာကိုယ်ရင်းအစိတ်အပိုင်းတွေကိုအထင်သာမြင်နိုင်အောင်လုပ်နိုင်တာဖြစ်ပါလေ။
ခန္ဓာကိုယ်အစိတ်အပိုင်းရဲ့ယိုယွင်းမှုအတိအကျသိဖို့အတွက်ကိုသူတို့ transparent organ ဆိုပြီးတော့သူတို့နည်းတစ်မျိုးထင်ပါတယ်။ဥပမာအားဖြင့်အုံနောက်အုံနောက်ရဲ့အစိတ်အပိုင်းကဘလို့ရှိတယ်လဲဆိုတဲ့ဟာကိုယိုယိုအိတ်ဂရင်းနဲ့ရိုက်လို့မရတဲ့အတွက်လေသာရောင်ချီအဲ့ဒီနည်းပညာကွန်ပျူတာနည်းပညာနဲ့ဟိုယောဂဖြစ်နေတဲ့အုံနောက်အာယောဂဖြစ်နေတဲ့ကြောက်ကပ်ကိုသုံးသပ်ရင်အကုန်လုံးကြည့်လို့ရအောင်လုပ်တဲ့စက်ကိုသူတို့ထွင်လာ
ဒေါက်တာပရိတာကင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်တိကျတဲ့နည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်လက်အောင်ပါ